အမေရိကန်ဘုံကျဲလေနဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးပေါင်းပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့ဆက်နားမှာစီးရဲလက်ချင်းမှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကြီးစမ်းသပ်ပစ်လွှတ်တာတွေဇက်တိုက်လုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ဒီစီးရဲလက်ချင်းမှုကိုလုပ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။American ရဲ့ B1B Lancer ဘုံးကျဲလေယာဉ်နဲ့ဆင်းတဲ့ဒူး American နဲ့တောင်ကိုရီးယားတိုက်လေယာဉ်တွေကနိုင်ငံရှေ့ဘက်ချမ်းဂန်ဝန်ပြည်နယ်မှာစီးရဲလက်ချင်းခဲ့တာဖြစ်ပြီးတော့အဲ့ဒီမှာရန်သူရဲ့တိုက်ချင်းပစ်ဒုံးကြီးပစ်လွတ်တဲ့ဆင်နဲ့မြေရောက်စခန်းလိုဟာတွေကိုပြတ်မှတ်ထားတိုက်ခိုက်သလိုမျိုးစီးရဲလက်ချင်းခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကအခုသတင်းပတ်အစောပိုင်းမှာနျူကလ িয়ার ထိပ်ပူးတက်ပြီးကမ္ဘာလေထုတွေကိုပြန်ဝင်နိုင်တဲ့တိုက်ချင်းပစ်ဒုံးကြီးတစ်ခုစမ်းသပ်ပစ်လွှတ်ခဲ့ပါတယ်။အဲဒီဒုံးကြီးဟာကီလိုမီတာ 9,500 လောက်ပြန်တန်းနိုင်ပြီးတော့အမေရိကန်ပြည်တော်စုအနောက်မြောက်ဘက်ပိုင်းလောက်ထိရောက်နိုင်ခြေရှိတယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကခန့်မှန်းပါတယ်။မြောက်ကိုရီးယားကအခုလိုဒုံးကြီးစမ်းသပ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်ကိုရပ်တန့်ဖို့အတွက်သူ့အနေနဲ့ကြီးမားတဲ့တချို့ကိစ္စရပ်တွေကိုလှုပ်သွားဖို့ပြင်ဆင်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။မြောက်ကိုရီးယားဟာအလွန်ကိုအန္တရာယ်ရှိတဲ့အပြုအမူတွေကိုလှုပ်ဆောင်နေပြီးတော့တခုခုတော့လုံးမဖြစ်ကြောင်းသူတို့ရဲ့ဆိုးရွားတဲ့လုပ်ရည်တွေအတွက်အကျိုးဆက်တွေရှိတယ်လို့လည်းသမ္မတထရမ့်ကပြောကြားလိုက်ပါတယ်ခင်ဗျာ။